ဒီကနေ့နိုဝင်ဘာလ၈ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပမယ့်နေ့ဖြစ်တဲ့အတွက်တိတ်ကိုအခြေတင်ဖြစ်ခဲ့တဲ့ရှင်ပြိုင်မှုတွေနဲ့ထိုးနှက်ဝေဖန်မှုတွေလည်းအဆုံးသတ်တော်မှာပါ ဒီမိုကရက်ပါတီက Mrs. Hillary Clinton နဲ့ Republican ပါတီက Mr. Donald Trump တို့အနေနဲ့ဘယ်သူကနိုင်ရမယ်ဆိုတာကတော့အမေရိကန်နိုင်ငံသားတွေသာမကတစ်ကမ္ဘာလုံးကပါစောင့်ကြည့်နေကြတာဖြစ်ပါတယ်နောက်ဆုံးတာဝန်ခံဤဖြစ်တဲ့တနင်္လာနေ့ညပိုင်းအထိသမ္မတလောက်နှစ်ဦးစလုံးတို့ကအရေးကြီးတဲ့ပြည်နယ်တွေမှာအင်တိုက်အားတိုက်မဲဆွယ်စည်းရုံးလှုပ်ရှားခဲ့ကြပါတယ်ဒီအကြောင်းအပြည့်စုံကိုမတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါရရှင
်အလက်အပြောင်းတွေများလာတယ်လို့လေးလာသူတွေပြောကြတဲ့ဒီတစ်ခေါက်သမ္မတရွေးကောက်ပွဲအတွက်နောက်ဆုံးမဲဆွယ်ရတဲ့နိုဝင်ဘာ9ရက်တနင်္လာနေ့တုန်းကသမ္မတလောင်းနှစ်ယောက်လုံးအားကုန်စိုက်ထုတ်ပြီးတော့အရေးကြီးတဲ့ပြည်နယ်တွေစီသွားရောက်မဲဆွယ်ခဲ့ကြပါတယ်ဒီမိုကရက်တစ်ပါတီသမ္မတလောင်း Hillary Clinton အတွက်သမ္မတ Barack Obama ကိုတိုင်စီယုံမဲဆွယ်မှုတွေလုပ်ပေးနေတာမှာတနင်္လာနေ့အစောပိုင်းကတော့သမ္မတ Obama ဟာ Michigan ပြည်နယ်ကိုသွားရောက်ပြီးရွေးကောက်ပွဲနေ့အကြရဲ့အရေးကြီးတဲ့ရွေးချယ်မှုကိုအသေးအချာလှုပ်ကြဖို့တိုက်တွန်းခဲ့ပါတယ်
။ But tomorrow you will choose whether we continue this journey of progress or whether it all goes out the window.
တိုးတက်နေတဲ့လမ်းကိုဆက်ရွေးချယ်မလား။ဒါမှမဟုတ်ဒီအခြေအနေကိုအဆုံးရှုံးခံလိုက်မလားဆိုတဲ့ရွေးချယ်မှုကိုမနှက်ဖြန်ကြရင်လှုပ်ကြရတော့မယ်။အပြစ်တင်ဝေဖန်မှုတွေခွဲခြားမှုတွေမကြေမကျန့်ဖြစ်မှုတွေကိုအခြေခံတဲ့နိုင်ငံရေးကိုရွေးချယ်မလား။စီလုံးချင်းဟာအင်အားဖြစ်တယ်ဆိုတာယုံကြည်တဲ့နိုင်ငံရေးကိုရွေးချယ်မလားဆိုတာကိုမနှက်ဖြန်ကြရင်ရွေးချယ်ကြရမှာဖြစ်ပါတယ်
။မဲဆွယ်ပွဲနောက်ဆုံးတနင်္လာနေ့တနေ့လုံးကို Hillary Clinton အတွက်သမ္မတ Obama ကစီယုံမဲဆွယ်မှုတွေလုပ်နေတာမှာ Michigan ပြည်နယ်အပြင် New Hampshire ပြည်နယ်ကိုလည်းသွားရောက်မဲဆွယ်ပါတယ်။အတန်လွှင့်ပြီးချိန်ဒေသဆန်တော်ချိန်ည9နာရီခွဲကြရင်လည်း Pennsylvania ပြည်နယ် Philadelphia မြို့ကမဲဆွယ်ပွဲကိုသမ္မတကတော် Michelle Obama နဲ့အတူသမ္မတ Obama သွားရောက်မှာဖြစ်ပါတယ်။Hillary Clinton ရဲ့နောက်ဆုံးအကြီးအကျယ်မဲဆွယ်ပွဲဖြစ်မဲ့အဲ့ဒီပွဲကို Hillary Clinton ကိုယ်တိုင်အပြင်သူ့ရဲ့ခင်မွန်းသမ္မတဟောင်း Bill Clinton သမီး Chelsea Clinton တို့လည်းလာရောက်စီရင်ကြမှာဖြစ်ပါတယ်။ဒီနေ့လာနေ့အစောပိုင်းကတော့ Hillary Clinton ဟာ Pennsylvania ပြည်နယ် Pittsburgh မြို့ကိုသွားပြီးတော့ဘသူ့ကိုမဲပေးရမှန်းမရင်မရဖြစ်နေသူတွေကိုရည်ရွယ်ပြီးသူဟာတည်ငြိမ်တဲ့ခေါင်းဆောင်မှုကိုပေးနိုင်မဲ့သူဖြစ်တယ်လို့စီရင်ပြောကြားခဲ့ပါတယ်
။ Now I have spent my public careerfighting for kids and families and standing up for our country. And if you give me the privilege of your vote tomorrow, that is what I will do every single day of my presidency.
ဒီလိုကြိုးပြီးတဲ့ဝန်တန်းတက်တန်းတစ်လျှောက်လုံးခလီငယ်တွေမိသားစုတွေတွေကျမတိုက်ပွဲဝင်ခဲ့တယ်။ကျမတို့နိုင်ငံအတွက်ရည်တည်ခဲ့တယ်။တကယ်လို့မနေ့ဖြန်မှာကျမကိုမဲပေးရွေးချယ်ကြမယ်ဆိုရင်ဒီလိုရည်တည်ဆောင်ရွက်သွားမှုတွေကိုသမ္မတတာဝန်ယူထားတဲ့နေတိုင်းမှာလှုပ်သွားမှာဖြစ်ပါတယ်။အင်ပီရိုမှာအေယာကနိုးလာတာနဲ့ဒီနေ့တွေဘယ်လိုအတားအဆီးတွေကိုဖယ်ရှားပေးနိုင်မလဲ။ဘယ်လိုအခွင့်အရေးတွေဖန်တီးပေးရမလဲဆိုတာကိုကျမစဉ်းစားမှာဖြစ်ပါတယ်။ဒါမှသာအမေရိကန်နိုင်ငံသားတွေရဲ့အိမ်မက်တွေကိုအကောင့်ထဲဖော်ဖို့အခွင့်အရေးရှိလာမှာဖြစ်ပါတယ်။အမေရိကန်ရဲ့အကောင်ဆုံးနေရက်တွေကကျမတို့ရှိမှာရှိနေသေးတယ်လို့ကျမယုံကြည်ပါတယ်။
Pennsylvania ပြည်နယ်ရဲ့အကြီးဆုံး Philadelphia မြို့ကမဲဆွယ်ပွဲစီကိုပြန်မလာခင် Hillary Clinton ဟာမြောက် Carolina ပြည်နယ်ကိုလည်းသွားရောက်မဲဆွယ်ပါတယ်။သူ့အတွက်နောက်ဆုံးဖြစ်မဲ့ Philadelphia မြို့ကမဲဆွယ်ပွဲကိုနာမည်ကျော်အဆိုတော်တွေဖြစ်ကြတဲ့ John Bon Jovi နဲ့ Bruce Springsteen တို့လည်းလာရောက်ဖျော်ဖြေကြမှာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲအနိုင်အရှုံးအတွက်တင်မကလွှတ်တော်အမတ်နေရအများစုရနိုင်ဖို့အတွက်ပါအရေးကြီးတဲ့အခုလိုပြည်နယ်တွေကို Hillary Clinton လိုပဲ Republican သမ္မတလောင်း Donald Trump ကလည်းတနင်္လာနေ့တုန်းကသွားရောက်မဲဆွယ်ခဲ့ပါတယ်။ Hillary Clinton ရဲ့ email ကိစ္စနဲ့ပတ်သက်လို့သူ့အပေါ်အရေးယူဖို့မလိုအပ်ဘူးလို့ FBI ညွှန်ကြားရေးမှူးကဒီနေ့ကနေနေ့တုန်းကပဲထပ်ပြီးပြောကြားခဲ့တာကိုမကျေနပ်တဲ့ Donald Trump ကသူ့အဆိုအကွက်စင်ထားတဲ့စနစ်ကြီးပပျောက်အောင်သူ့ကိုမဲပေးပါလို့ Philadelphia ပြည်နယ်မှာအခုလိုမဲဆွဲသွားခဲ့ပါတယ
် Go out and vote tomorrow that's what you can do I'll tell you That's the only way That's where you beat the rigging folks If we win the corrupt politicians and their donors lose If they winThe American people lose a big league.
နောက်ခံကြရင်မေးပေးပြအောင်ပေးပြီးတော့အကွက်စင်အကြံဖန်လုပ်နေတဲ့သူတွေကိုအနိုင်ရအောင်လုပ်လို့ရပါတယ်။ကျွန်တော်တို့အနိုင်ရခဲ့မယ်ဆိုရင်တော့ခြားစားနေတဲ့နိုင်ငံရေးသမားတွေနဲ့သူတို့ရဲ့အလှူရှင်တွေရှုံးသွားမှာပါ။တကယ်လို့သာသူတို့နိုင်သွားမယ်ဆိုရင်တော့ American ပြည်သူတွေအတွက်အကြီးအကျယ်ရှုံးနေတာဖြစ်ပါလိမ့်မယ်။ကျွန်တော်တို့အနေနဲ့ကတော့နောက်တစ်ခါအခွင့်အရေးဘရော့မှထပ်ရမှာမဟုတ်ပါဘူး။နောက်၄နှစ်ကြာလည်းမရတော့ဘူး။နောက်၈နှစ်ကြာလည်းရတော့မှာမဟုတ်ပါဘူး။နိုင်ငံတော်တရားရုံးချုပ်တရားသူကြီးတွေကိုလည်းရွေးချယ်ခွင့်ရတော့မှာမဟုတ်ပါဘူးကျွန်တော်တို့နိုင်ငံထဲမှာလူတွေလှိမ့်ပြီးတော့ဝင်လာကြပါလိမ့်မယ်ဒါကြောင့် မနေ့ဖြန်ကမဲပြပြအောင်ပေးကြပါ
လူလူစစ်တမ်းတွေမှာဟီလာရီကလင်တန်ထက်၄မှတ်လောက်နောက်ကျန်နေတဲ့ဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်အပြင်မြောက်ကယ်ရိုလိုင်းနာ၊ပင်ဆယ်ဗေးနီးယား၊နယူးဟမ်ရှာနဲ့မီရှိဂန်ပြည်နယ်တွေကိုလည်းတင်းနှင်းလာနေတရက်ထဲမှာပဲတွားရောက်မဲဆွဲပါရတယ်။နိုဝင်ဘာ၈ရက်နေ့အင်္ဂါနေ့ကျရင်သမ္မတရွေးကောက်ပွဲအပြင်တက်တန်းဆေးတဲ့အောက်နဲ့အထက်လွှတ်တော်အမတ်တွေပြည်နယ်အုပ်ချုပ်ရေးမှူးတွေကိုလည်းရွေးချယ်ကြမှာဖြစ်ပါရတယ်။ဒါကြောင့်လက်ရှိလွှတ်တော်နှစ်ရက်လုံးမှာ Republican Party ဘက်ကအမတ်နေရာအများစုရထားတဲ့အခြေအနေကိုဆက်ပြီးထိန်းထားမှလားဆိုတာကိုအဆုံးအဖြတ်ပေးမှဖြစ်ပါရဲ့ရှင်။